ချင်းပြည်နယ်မှာတည်ဆောက်နေတဲ့အေယာဝတီမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးကန့်ကွက်မှုတွေဘလို့ပဲရှိနေပါစေနိုင်ငံအကျိုးစီးပွားအတွက်ဒီစီမံကိန်းကိုဆက်ပြီးဆောင်ရွက်သွားမယ်လို့လျှက်စစ်စွမ်းအင်ဝင်းကြီးဦးစော်မင်းကပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးစန့်ကျင်ရှုံချတာတွေဝေဖန်တာတွေကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပါတယ်။ဒီစီမံကိန်းဟာတိုင်းပြည်အကျိုးစီးပွားထက်တိုင်းပြည်အကျိုးပြတ်သုံးမှုပိုပြီးကြီးမားစေနိုင်တဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ပြည်သူရဲ့အသံကိုနားထောင်သင့်တယ်လို့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကသုံးသပ်ပြောဆိုပါတယ်
။ဒီလိုစကားမျိုးပြောတယ်ဆိုတာဟာဟိုနိုင်ငံသမားတယောက်အနေနဲ့ဆိုရင်ပေါ့ဗျာဟာလားဟိုတောင်းမဲ့ကကြောက်နေမှုမိုင်မဲ့ကကြားတယ်လို့တော့မှကျွန်တော်ပြောလို့ရတယ်။ဘာဖြစ်လို့ဆိုတော့ဒီလောက်ကဘာကနေကန့်ကွက်နေတဲ့ကြားနေပြီးတော့သူမပြန်စင်းရတဲ့စဉ်းစားမယ်ဟာရှိတယ်။မစင်းရရင်တော့မှဒီကိစ္စရင်နှစ်ပတ်သက်ပြီးတော့ကျွန်တော်ဟလာပို့ပြီးတော့ပြည်သူလုံလောက်တယ်ဟလာအဖြစ်ခံစားရပြည်သူလုံလောက်တဲ့တောင်းဆိုချက်ဒီတောင်းဝက်ချက်ဒီကိုကျွန်တော်နားထောင်ဦးမှာပါလို့ဆိုတဲ့စကားမျိုးပဲပြောရမှာပေါ့ဗျာ။ဘာဖြစ်လို့ဆိုတော့ဒီကိစ္စကလွယ်ကူတဲ့ကိစ္စလည်းမဟုတ်ဘူး။မှန်တိုင်းပြောရရင်သူတို့ဝင်းကြီးတစ်ဆက်နေပြီးတဲ့ကိစ္စလည်းမဟုတ်ဘူး။ဒီစီမံကိန်းပြုတ်ဟာဒါနဲ့မကကြာမြင့်မဲ့အခြေခံ။အဲ့တော့ဒီဝင်းကြီးတစ်ဆက်တဲ့မကတဲ့တမ်းနဲ့ကဝင်ဆောက်ရမယ်လုပ်ငန်းကြီးကိုဟလာပြည်သူလူထုရောကဘာရောအကြီးကျယ်ကန့်ကွက်နေကြတယ်။တရုတ်ပြည်ကတရုတ်ပြည်ချင်းတချို့ကတော့မှကန့်ကွက်တယ်ဆိုတာကြီးကျွန်တော်ကြားသိနေရတယ်။ဒီတိုင်းပြည်ရဲ့အကျိုးစီးပွားဆိုတာတဲ့ဟလာတိုင်းပြည်ရဲ့အနေရပေါ့ဗျာတိုင်းပြည်ရဲ့အကျိုးမင်းမှုအကျိုးစီးပွားပြတ်သုံးမှုတွေဟာပို့ပြီးတော့ကြီးမားနေတဲ့အတွဲဒီကိစ္စနဲ့ပတ်သက်ပြီးတော့အများကြီးပြန်ပြီးတော့ဟလာပြန်ပြီးတော့လေးလာမယ်ပြန်သုံးသပ်မယ်ဟလာလူတွေရဲ့သဘောထားတွေကိုနားထောင်ရမယ်လို့ကျွန်တော်အဲ့လိုပဲဒီလိုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းပြည်ကဒီတို့ဒီကောင်လူတွေကနေပြီးတော့ဒီလောက်ကြီးမားတဲ့ကန့်ကွက်ပုံကန့်ကွက်နည်းမျိုးဟာကမ္ဘာမှာအတော်ရှားတယ်ဗျာမရှိတဲ့လောက်ပဲအဲ့လောက်လူတွေဒီလောက်များများစွာကန့်ကွက်တဲ့ကြားနေပြီးတော့အခုလိုအလုံးမိုင်မဲတဲ့စကားမျိုးပြောတာတော့ကျွန်တော်အံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးလွှတ်တော်မှဆွေးနွေးပြီးမှဆက်ပြီးလှုပ်ဆောင်သင့်တယ်လို့လဲစာရေးဆရာသတင်းစာဆရာမောင်ဝင်းသားကရှုမြင်ပါတယ်
ဒီလိုမှလုပ်တယ်ပထမဆုံးလုပ်တယ်ရိုးရိုးဆိုပဲကြည့်တယ်ဖွင့်တယ်စဉ်းစားရှင်းတဲ့ဘက်မှာတရင်တော့ဒီကမေးတဲ့ခါကျတော့ရုပ်ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့တေချာအချက်လက်တွေပြန်ပြီးတော့သူ့ဆောင်သုံးသပ်ပြီးတော့ချိန်ချင်းဆဆလုပ်သွားမယ်ဆိုပြီးတော့ဒီကောင်စုဝင်ကြီးကြော်ဆန်းကိုလည်းပြောခဲ့တယ်အဲ့ဒါဘာမှမကြသေးဘူးပြည့်စစ်ဆွမ်းအားဝင်ကြီးကကျတော့ဘလူးကန့်ကွက်တာတွေရှိနေပြီလေဒီအဝီမြေဆောင်စီမံကိန်းကိုဆက်လုပ်မယ်ဘယ်တော့မှနောက်မထုတ်ဘူးကညာလေအဲ့ဒါပြောတော့တော်တော်ကြီးရဲရဲတင်းတင်းပြောသွားတာအဲ့တော့ကျွန်တော်တို့ကဘလူးနားလေရမလို့ရုပ်ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့လက်မှတ်ထိုးပြီးတော့နော်နိုင်ငံတော်သမ္မတရည်ရှိကိုဟိုပန်ကြားလာပြီးပြင်ရတယ်စိုင်းပြည်သားတွေရဲ့ရှင်မင်းချက်တွေဟိုသဘောဆန္ဒတွေလည်းဒီပြင်ကြတာကျွန်တော်တို့ကတော့သမ္မတရည်ဦးသိန်းစီကိုပဲအားကိုးရတော့မှာပဲဆိုတော့ကျွန်တော်လည်းလက်မှတ်ထိုးတဲ့ကောင်မှပါတယ်ဒီကိစ္စကိုဟာလာအပြည့်နဲ့ကျိုးကိုယ်ကျန်စိတ်ချပြီးတော့မှတေချာချင်းချင်းချင်းတို့ကနော်ဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်လည်းခုနတွတ်တော်နှစ်ရရှိတယ်တေချာပြည်သူပုံစံလေးတွေကဒါဆွေးနွေးပါပြီနောက်ဆက်ပြည်သူတွေကြားထဲမှာလည်းလူတွေကတကယ်လူလားလားမလူလားလားကောင်းကျိုးဆိုးပြစ်တွေကိုပြောပါဒါတပိတ်ပုံစံပေါ့ဒါအကျိုးရှိတယ်တိုင်းပြည်မှာဘာမှမနစ်တာဘူးတရားဥပဒေကြီးကြီးလည်းဘာမှမပြည့်စည်နိုင်ဘူးဆိုပြီးတော့တကယ်ယုံကြည်ကြီးခိုင်ခိုင်မာမာရှိတယ်ဆိုရင်ပြည်သူလူထုတင်ပြပါလူထုကဆုံးဖြတ်ပြီပေါ့နော်တကယ်အဲ့တော့ပြည်ဒီတရားဥပဒေကြီးပြည့်စည်သွားမယ်အန္တရာယ်ရှိတယ်နောက်မြေဆုံကြီးရေကတာစီမံကိန်းညောင်းလို့ဘာဘာပတ်ဝန်းကျင်ပြည့်စည်တာရှိမယ်ဆိုတဲ့လက်ကလည်းလွတ်လပ်စွာတင်ပြခွင့်ရှိရမှာပေါ့အဲ့လိုတင်ပြတဲ့ပုံမှာတည်ပြီးတော့ပြည်သူလူထုကနော်သူတို့ရဲ့သဘောဆန္ဒပြောဖို့ကောင်းတယ်အဲ့တော့ဒူဘိုင်းနဲ့မြေစာဒီလူလူလူပိုင်နဲ့မြေဖြစ်တယ်လေကျွန်တော်တို့နိုင်ငံတော်တချင်းထဲမှာကိုပါတာပဲအဲ့တော့ဒါကျွန်တော်တို့ပိုင်နဲ့မြေစာအကုန်လုံးပိုင်တာဒီလူအလုံးပိုင်တာဒါနဲ့ပတ်သက်ပြီးတော့စီဇန်လုပ်မယ်အဆုံးဖြတ်ပေးမယ်ဆိုလို့ရှိရင်ဒီလူလူလူကြည်ကြည်ငတ်ငတ်နဲ့နော်စိတ်ချမ်းချမ်းသာသာနဲ့ဖြစ်ရင်ပိုကောင်းမယ်လို့ထင်ပါတယ
်အေယာဝတီဟာမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်တဲ့အတွက်အများပြည်သူရဲ့ဆန္ဒကိုအလေးထားသင့်ပါတယ်လို့မျိုးသားလွတ်တော်ကိုစလဲဒေါက်တာအေးမောင်ကလည်းသုံးသပ်ပါတယ
်ဒီမြစ်ဆုံဆိုတာကတနိုင်ငံလုံးပိုင်တာအဲ့တော့တနိုင်ငံလုံးနဲ့ပတ်သက်တဲ့လူလူရဲ့ဆန္ဒသဘောထားတွေလေ့လာဖို့လိုပါလိမ့်မယ်အစိုးရအဖွဲ့ရဲ့ဝန်ကြီးတစ်ပါးကပြောရဲဆိုတာကတော့ဖြင့်ဝန်ကြီးဌာနနဲ့ပဲသက်ဆိုင်ပါလိမ့်မယ်အဲ့တော့မြစ်ဆုံကိုရက်တင်မရက်တင်ကလူလူနဲ့ဆိုင်ပါလိမ့်မယ်နိုင်ငံတော်သူနိုင်ငံတော်သားတွေရဲ့ဆန္ဒဘယ်လိုရှိသလဲဆိုတာကိုကျွန်တော်တို့လေပြန်လည်သုံးသပ်ဖို့လိုတာကိုအဲ့တော့အဲ့ဒီနိုင်ငံတော်သူနိုင်ငံတော်သားတွေရဲ့ကိုယ်စားကတော့ဖြစ်ရင်လွတ်တော်မဲ့တွေမှာတာဝန်ရှိတာပေါ့ကျွန်တော်တို့ကတော့ပြောနိုင်တာကစီမံကိန်းကြီးတစ်ခုဟာနော်ဒီပြည်သူလူထုကဘယ်လောက်လက်ခံတယ်လဲနော်အဲ့ဒီစီမံကိန်းရဲ့အကျိုးအမြတ်တွေအကျိုးအဖြစ်တွေကိုလူထုကဘယ်လောက်ထိသက်ဝင်ယုံကြည်တယ်လဲဆိုတာစီမံကိန်းကြီးရဲ့အကြောင်းအရာအသေးစိတ်ကအစားလေလူထုကိုလက်ခံနိုင်အောင်လူထုကိုယ်စားလှယ်တွေသိအောင်နော်လုပ်ပြီးသားစီမံကိန်းကြီးကိုတောင်းပါလေ ဆက်တော်မှာဒီကြည့်ချက်ရအောင်ဟိုပြီးဟိုခက်ကလုတာအကုန်လုံးကိုဆက်လက်လုပ်ဖို့ငါတို့မှာပုံမှန်ဘလောက်လောက်ကတွေ့ထားတယ်ဆိုတဲ့အမြင်လေးကတော့တော့ဒါ very rigid ပေါ့ဗျာဟိုကျွန်တော်တို့သွားကျင်တာကလူတုနဲ့လေတူသွားကျင်တယ်ဟိုကျွန်တော်တို့ပြုတ်ပြောင်းနေတာဆိုတော့လည်းခက်ခက်ကိုကူးပြောင်းနေတဲ့ကာလမှာလေအဲငင်းငင်းသာသာလေးနဲ့လူတုရဲ့ဆန္ဒကိုမျက်ကွေပြုလို့တော့မရဘူးကျွန်တော်တို့တော့အဲ့လိုမျိုးပဲထင်ပါတယ
်ကချင်ပြည်နယ်ရေးလှုပ်ရှားသူ NDF ပါတီလွှတ်တော်အမတ်ဒေါ်ပေါကြာကလည်းတိုင်းသူပြည်သားတွေကိုအမှန်တကယ်ချစ်မြတ်နိုးတဲ့အစိုးရအနေနဲ့ပြည်သူတွေရဲ့အကျိုးကိုရှေ့ရှုလှုပ်ဆောင်သင့်ပါတယ်လို့ပြောသွားပါတယ်
။အရာဝတီမြစ်စွာကျမတို့မြန်မာနိုင်ငံရဲ့တခေတ်ကိုတံပိုးထားတဲ့အမြင့်တကြောင်းပေါ့နော်။ဒီအရာဝတီမြစ်ပေါ်မှာအလုံးကမြခုပြီးတော့လုတ်ကင်ဆွားတောင်းနေတယ်။ဒီအရာဝတီမြစ်ပေါ်မှာလှုပ်ဆောင်တဲ့လှုပ်သမျှအကုန်လုံးကအကျိုးကနေပြီးတော့အဆိုးကျိုးကပုံများနေတယ်။သူတို့ရဲ့ဒီအစိုးရအနေနဲ့ကတော့သူတို့ကတော့ဟိုလောလောဆယ်လူအတဲ့ငွေရေးစည်းပေါ်မှာသူတို့ကတော့ကောင်းချင်ကောင်းမယ်လေဒါမဲ့နောက်ပိုင်းဖြစ်လာမယ်ဆိုကြောပုံများတဲ့အတွက်ပမာတိတပြည်လုံးလည်းမနစ်တက်ဘူးပမာတိတပြည်လုံးမနစ်တက်တဲ့အလုပ်ကိုအစိုးရကဆန့်ကျင်ပြီးလုပ်နေတယ်ဆိုရင်တော့ဒါဟိုပမာတိသူပြည်သားတွေကိုချစ်တဲ့အစိုးရမှမဟုတ်တော့တာတကူကောင်းဆန်တဲ့အစိုးရပဲဖြစ်မှာပေါ့နော
်ကချင်ပြည်နယ်မှာတည်ဆောက်နေတဲ့ AR မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးကန့်ကွက်မှုတွေအမျိုးမျိုးရှိနေတဲ့ကြားကဒီစီမံကိန်းကိုဘလို့အကြောင်းကြောင့်ဖြစ်ပါစေဆက်ပြီးဆောင်ရွက်သွားမယ်ဆိုတဲ့လျှက်စစ်ဆွေးရင်ဝင်ကြီးရဲ့ပြောကြားချက်အပေါ်တုံ့ပြန်သံတွေကိုစူးစီးတင်ပြလိုက်တာပါရှင်။